မြန်မာနဲ့နေဆက်ချင်းတည်နေတဲ့ထိုင်းနိုင်ငံမဲဆောက်မြို့မှာတွားပြီးပစွန်ရောင်းကြတဲ့မြန်မာစည်းသည်တွေဟာထိုင်းစစ်တပ်ကတန်တဲပစ္စည်းပါမပါရှာဖွေတဲ့မိုင်းရှာကိရိယာတွေနဲ့စစ်ဆင်မှုကိုခံနေကြရပါတယ်။ဒါဟာအလေးချိန်တိုးအောင်ပစွန်ထုတ်တွေရဲ့ကိုယ်တယ်ထဲမှာတန်စားတဲ့အရာဝတ္ထုတွေထည့်ထားတဲ့အကြောင်းလူမှုကွန်ရက်မှာနိုင်ငံသားတို့ကဓာတ်ပုံတွေတကွာတင်ခဲ့တာကြောင့်ဖြစ်တယ်လို့ပြောကြပါတယ်။ဒါပြင်ဈေးဝယ်သူတွေရဲ့ယုံကြည်စိတ်ချရမှုအတွက်တန်တဲပစ္စည်းရှာတဲ့ကိရိယာတွေဝယ်ဆောင်ထားကြရမှာဖြစ်တဲ့အကြောင်းလဲထိုင်းအခြေစိုက်ဗီဒီယိုသတင်းတောက်မအေးအေးမှာကစုံစမ်းတင်ပြထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့နဲ့မြောက်ရီမြို့ကြားမှာရေလေကျွန်းတစ်ခုရှိတာပါ။အဲ့ဒီရေလေကျွန်းကိုအမိပြုပြီးနယ်စပ်ဈေးမှာမြန်မာပြည်ဘက်ကနေဈေးလာရောင်းကြသူတွေလည်းရှိကြပါတယ်ဒီထဲကဈေးလာရောင်းတဲ့ဈေးတယ်တွေရဲ့ပဇွန်နေထဲမှာခဲနဲ့တန်တဲ့ပစ္စည်းတွေရှာဖွေတွေ့ရှိခဲ့တယ်ဆိုပြီးထိုင်းစစ်တပ်ကဈေးတယ်တွေကိုစစ်ဆေးမှုလုပ်ခဲ့တာဖြစ်ကြောင်းရေလေကျွန်းမှာနေထိုင်သူတို့ကပြောပြပါတယ
်ထိုင်းတရင်မှာထွက်သွားလာပါဆိုအဲပဇွန်ဝယ်သွားတာပလိတ်ဝယ်သွားတယ်လေပလိတ်ကတော့ပြန်တိုင်လိုက်တော့ပဇွန်အကောင့်20ကျော်လောက်မှာပါသွားတယ်ဆိုခဲရီပါတယ်ဆိုတာအဲတိုင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူကအမှဟိုတနေ့မှလာပြီးတော့အစွန်တည်းတပ်ပေါ်လာရည်လာပြီးစစ်စီရအလိုပုံနဲ့လုပ်တာပ
ါအခုလိုမျိုးထိုင်းနိုင်ငံသားတွေဘက်ကတိုက်ကြားမှုတွေရှိတယ်လို့ထိုင်းနယ်စပ်ကိုလာပြီးဈေးဝယ်ကြသူတွေထဲမှာနိုင်ငံသားသားကဘာနဲ့ခီးသွားတူကပဇွန်တွေထဲမှာခဲနဲ့ပန်ပစ္စည်းတွေတွေ့ရှိခဲ့တယ်ဆိုပြီးသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတင်ခဲ့ပြီးတဲ့နောက်မှာတော့ထိုင်းစစ်တပ်ဘက်ကလည်းနယ်စပ်ဈေးကပဇွန်တွေကိုစစ်ဆေးမှုလုပ်ခဲ့တာပါမဲဆောက်မြို့ကဈေးဝယ်သူတူကလည်းနေဆက်ဈေးမှာမြန်မာပြည်ကလာတဲ့ပဇွန်တွေကအလေးချိန်ပိုစီးအောင်စံနေခဲတွေထည့်ထားတဲ့အတွက်စားသုံးသူတွေအတွက်ပါစံမရေးရပါအနေရရှိတဲ့အကြောင်းပြောပြပါရစေ။အ
ဲ့ဒီပဇွန်ကောင်းနေတဲ့မှာဒီခဲစိတ်ခဲလို့ဆံလို့ထည့်ထားတာဆိုဆိုခဲစိတ်ဆံတဲ့ကစံမရေးရတော်တော်ကြီးဖိကိုက်နိုင်နေတာရှိတော့ပ
ါ။တကယ်တော့ပဇွန်တွေထဲမှာခဲတွေပါဝင်နေတာဟာနေဆက်မှာလောက်တာမဟုတ်ပဲမြန်မာပြည်အတွင်းပိုင်းကနေလာတာဖြစ်တယ်လို့လည်းရေလေကျောမှာနေထိုင်သူတို့ကဆက်ပြောပြပါရစေ။
အဲ့ခဲရီပါတဲ့ကိစ္စရတယ်ဒီဒီကပဇွန်ဆိုရယ်သူတို့မသိချောက်သူတို့ဟိုအောက်ကလာတာထုတ်ပြလိုက်တာသူတို့ပို့လိုက်တယ်ဒီမှာရေခဲရပြီးဒီတိုင်းပို့လိုက်တာပို့လိုက်တော့သူတို့ဒီမှာရောင်းလာပဲအဲ့လိုဟိုကီလိုနဲ့တခါတင်ပြလိုက်တာ
ဖက်မြမနယ်ဆက်ကမိုးရင်းမြစ်ကိုဖြတ်ပြီးအယောင်းဝယ်လာလောက်ကြတဲ့မြန်မာနိုင်ငံသားတွေဟာမြန်မာနိုင်ငံဘက်ကနေစိတ်လိတ်တွေအရက်တွေအပြင်ပဇွန်နဲ့ကနန်းတွေကိုအဓိကထားရောင်းကြတာဖြစ်ပါတယ်ရှင်